ဒီကြားပြည့်ရွေးကောက်ပွဲအောင်မြင်မှုတွေ၊ဥရောပသမဂ္ဂကမြန်မာပြည်သူတွေနဲ့တကွာသမ္မတကိုချီးကျူးဂုဏ်ပြုလိုက်တယ်လို့ပဲမြန်မာနိုင်ငံရဲ့ဆက်ဆံရေးလမ်းကြောင်းတွေဖွင့်မှုပါစိတ်အားထက်သန်နေတယ်လို့ပြောကြားလိုက်ပါတယ်။
ထားပြင်လေဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်ပြီးတော့ဥရောပသမဂ္ဂရဲ့နိုင်ငံသားရေးရာအကြီးအကဲလည်းဖြစ်တဲ့ကက်သရင်းအက်စတန်ကဧပြီလကုန်မှာမြန်မာနိုင်ငံကိုသွားရောက်ဖို့လည်းရှိနေပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင်။မြန်မာနိုင်ငံမှာဂျာဖြတ်ရွေးကောက်ပွဲကိုအင်းအချမ်းချမ်းနဲ့ကျင်းပနိုင်ခဲ့တဲ့အတွက် VOA ကိုပြောပါတယ်
The High Representative Vice President Catherine Ashton has congratulated the people of Burma Myanmar for the elections.
ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌ Catherine Ashton ကမြန်မာနိုင်ငံမှာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တာမို့မြန်မာနိုင်ငံသားတွေကိုဂုဏ်ပြုလိုက်ပါတယ်။ဒီလိုရွေးကောက်ပွဲကျင်းပပေးခဲ့တဲ့သမ္မတနဲ့အစိုးရအဖွဲ့ကိုလည်းချီးကျူးလိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးကြိုးပမ်းနေမှုတွေအတွက်ဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ဆံရေးလမ်းကြောင်းသင့်ဖွင့်ပေါ်ပါဆရာထက်တန်နေတယ်လို့လည်းပြောပါတယ်
။မြန်မာနိုင်ငံကဧပြီလ1ရက်ရွေးကောက်ပွဲမှာမတမာမှုတွေရှိနေတာတွေ့ရတယ်လို့ဒီရွေးကောက်ပွဲကိုတွားရောက်လေ့လာခွင့်ရခဲ့ပေမဲ့နိုင်ငံတကာစံနှုန်းနဲ့ညီစနစ်တကျလေ့လာခွင့်မရခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲတွေနဲ့မတူသလိုမြန်မာနိုင်ငံရဲ့မကြခင်လတွေအတွင်းနိုင်ငံရေးအကျဉ်းသားအများပြားလှုပ်ပြတာတိုက်ပွဲဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ငင်းချမ်းရေးဆွေးနွေးတာလိုမျိုးအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေကြောင့် EU အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးကောင်းတဲ့တုံ့ပြန်မှုတွေလုပ်ဖို့ရှိတယ်လို့ဆိုပါတယ်
။ The European Union we are not really talking about reward but what we are talking is how we can support
EU နိုင်ငံသားဝင်ကြီးတွေအနေနဲ့မြန်မာနိုင်ငံအတွက်စုပေးဖို့ထက်ဘလို့ကူညီနိုင်မယ်ဆိုတာကိုအဓိကထားပြောနေကြပါတယ်မြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေတွေ့နေရတာမို့ဖွံ့ဖြိုးရေးဆန်ရအကူအညီတွေကုန်သွယ်ရေးလုပ်ငန်းလှုပ်ဆောင်ဖို့တွေအပြင်အခုလက်ရှိတားမြစ်ပိတ်ပင်ထားတာတွေတဲကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်စေဖို့အတွက်အဓိကလိုအပ်မဲ့ကိစ္စတွေမှာပြန်စဉ်းစားဖို့ဧပြီလ23ရက်နေ့မှာကျင်းပမယ် EU နိုင်ငံသားဝင်ကြီးတွေရဲ့ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ကြဖို့ရှိပါတယ
်မြန်မာနိုင်ငံအပေါ် EU ကနေချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေတဲကပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားမှုတချို့ကိုပြန်လဲပြီးရုပ်သိမ်းပေးတာလိုမျိုး short term ပေးမှုတွေကိုမကြသေးခင်ကပဲ EU ကနေလှုပ်ဆောင်ခဲ့တာမို့ဘယ်လိုတားမြစ်မှုမျိုးကိုထပ်ပြီးရုပ်သိမ်းပေးဖို့ရှိပါသလဲ
Well there is a broad range of sanctions in place from arms embargo and embargo on
the မြန်မာနိုင်ငံအတွက်တားမြစ်ပိတ်ပင်ထားမှုလှုပ်ထားတာတော်တော်ချဲ့ပြတ်ပါတယ်လက်နက်ရောင်းဝယ်မှုတားမြစ်ပိတ်ပင်ထားတာကအစတတ်တူဒူးဖော်ရေးနဲ့တစ်တောထုတ်လုပ်ရေးကဏ္ဍတွေအပြင်ဖွံ့ဖြိုးမှုအကူအညီတချို့မှာပါတားမြစ်ထားတာပါနောက်လူခွင့်ရေးချိုးဖောက်မှုနဲ့ဒီမိုကရေစီထွန်းကားရေးနဲ့ပတ်သက်ပြီးအနှောက်အယှက်ဖြစ်စေသူအတော်များများအတွက်ပါပိတ်ပင်မှုတွေချထားတာပါဒီတားမြစ်ထားမှုတွေအတွက်စဉ်းစားမှဖြစ်တဲ့အပြင်မြန်မာနိုင်ငံကို EU ရဲ့ကုန်သွယ်ဘက်နိုင်ငံဖြစ်ထားဖို့တင့်မတင်မှာ EU နိုင်ငံခြားရေးဝန်ကြီးတွေတုံ့သက်ဖို့ရှိပါတယ်မြန်မာနိုင်ငံအတွက်ဒဏ်ခတ်အရေးယူမှုအလုံးကိုရှော့ချပေးမလားတချို့တဝက်ဖြေလျှော့ပေးမလားဆိုတာကိုဆွေးနွေးကြမှာပါ
ဥရောပသမ္မတကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးဧပြီလကုန်ရက်ပိုင်းမှာဥရောပသမ္မတရဲ့အကြီးအကဲတူးဖြစ်တဲ့ Catherine Ashton ဟာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ
် The High Representative Vice President Catherine Ashton plans to travel to Burma Myanmar at the end of April
ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌ Catherine Ashton ဟာဧပြီလကုန်မှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိပါတယ်ဒါဟာ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ဧပြီလ23ရက်အစည်းအဝေးအပြီးမှာသွားမှာဖြစ်ပါတယ
် Miss Ashton ရဲ့ပြောခွင့်ရကပြောသွားတာပါဥရောပသမ္မတကပြီးခဲ့တဲ့ November လထဲမှာပဲမြန်မာနိုင်ငံစီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာအလုပ်ရုံဆွေးနွေးပွဲတရက်ကိုကျင်းပပေးခဲ့ပြီးဥရောပသမ္မတရဲ့ Thai, Cambodia, Laos နဲ့မြန်မာနိုင်ငံဆိုင်ရာသံမကြီး David Lipman ကိုယ်တိုင်တွားရောက်ခဲ့ပါတယ်